Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ3ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါစီးရီးယားနိုင်ငံအတွင်းနှစ်လကြာဖြစ်ခဲ့ရဲ့ဆေးရည်သဘောတူညီချက်လက်တွေ့ထိထိရောက်ရောက်အကောင့်ထဲပေါ်စေခြင်းတယ်လို့စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်ဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိဒါဟာဒီကနေ့မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပါရှင်ဒီကနေ့ကြားရောက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နဲ့မှာမြန်မာနိုင်ငံရဲ့စာနယ်ဇင်းလွတ်လပ်ခွင့်အလားအလာဘယ်လိုရှိပါသလဲ
တော့ကျွန်တော်တို့ဒီအစိုးရအသင့်တစ်ထက်မှာကျွန်တော်တို့ state owned media တွေရဲ့အခန်းကဏ္ဍကိုရှော့ချပေါ့ကိုကျွန်တော်လိုအပ်ပါမယ်။ဒါမှသာလွတ်လပ်ပြီးအမိကို
ကင်းနေမြန်မာနိုင်ငံစာနယ်ဇင်းတမကဦးဆောင်အဖွဲ့ဝင်ဦးဇော်တက်ထွေးပါရှင်အပြည့်စုံကိုတော့မကြခင်တင်ပြသွားမှာပါ။ဒါအပြင်ဝပြည်သွေးစည်းညညရဲ့အဖွဲ့တာဝန်ရှိသူတွေကိုအလို့သဘောတွားရောက်သွေးဆောင်ဆွေးနွေးခဲ့တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစိုးထိပ်အပေါ်ဘလို့အရေးယူလိုက်တယ်လဲဆိုတဲ့သတင်းနဲ့အမေရိကန်သမ္မတကိုယ်စားလှယ်လောင်းရွေးပွဲအတွက်အရေးပါတဲ့အင်ဒီယားနာပြည်နယ်ကဒီကနေ့အင်္ဂါနေ့အကြိုမဲပွဲအကြောင်းတင်ပြချက်တွေကိုသတင်းတွေအပြီးမှကြားဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွင်ပတိုင်ခင်ခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှခင်ဖြူတွင်းနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
စီးရီးယားနိုင်ငံအတွင်းနှစ်လကြာဖြစ်ခဲ့ရဲ့ဆေးရည်သဘောတူညီချက်ကိုလက်တွေ့ထိထိရောက်ရောက်အကောင့်ထဲပေါ်စေခြင်းတယ်လို့စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကူစလဲစတက်ဖွန်ဒင်မစ္စတူဝါကဒီကနေ့ပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလက်ဖရော့ဖ်နဲ့ဒီကနေ့မော်စကိုမြို့မှာစီးရီးယားရေးဆွေးနွေးပြီးတဲ့နောက်အဲ့ဒါလိုပြောလိုက်ကြပါ။စီးရီးယားအစိုးရကိုလိုလားတဲ့တပ်ဖွဲ့တွေနဲ့သဘုံအဖွဲ့တွေအကြားအဖြစ်ခဲ့ရဲ့ဆေးရည်သဘောတူညီချက်ဟာပြီးခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းမှာစတင်အသက်ဝင်ခဲ့ပြီးအကြမ်းဖက်မှုတွေတိတိတသားကျဆင်းသွားခဲ့ပြီးတဲ့နောက်မှာတစ်ဖက်နဲ့တစ်ဖက်ဒီသဘောတူညီချက်ကိုအကြိမ်ကြိမ်ချိုးဖောက်တဲ့ဆိုတဲ့အပြန်အလှန်ဆွတ်ဆွဲချက်တွေနဲ့တိုက်ခတ်မှုတွေတဖြည်းဖြည်းပြန်လည်ဆလာခဲ့တာပါမြောက်ပိုင်းကအလက်ပိုမြို့တစ်ဝိုက်မှာတိုက်ခတ်မှုတွေအပြင်းထန်ဆုံးပြန်လည်ဖြစ်ပွားနေပြီးတော့အစိုးရတပ်တွေဘက်ကလေကြောင်းတိုက်ခတ်မှုတွေနဲ့တဘုံတွေဘက်ကလည်းဘုံကျဲတိုက်ခိုက်တာတွေကြောင့်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာလူတွေရာနဲ့ချီသေးဆုံးခဲ့ရပါတယ်ဒီကနေ့အလက်ပိုမျိုးကစစ်ရုံတစ်ခုကိုတပုံတွေရဲ့ rocket ကြီးစံတွေထိမှန်လို့လူတွေဒါဇင်နဲ့ချီတိတ်ဆုံဒါမှမဟုတ်ဒဏ်ရာရခဲ့တယ်လို့စီးရီးယားအစိုးရသတင်းမှာဖော်ပြပါရယ်အထူးကိုစလဒီမစ်စတူဝါနဲ့ဆွနီဝဲမစခင်မှာပဲဒီမစ္စတာလက်ဗရော့ဖ်ကရုရှားနဲ့အမေရိကန်နဲ့နိုင်ငံစလုံးကစီးရီးယားအပြစ်ခတ်ရဲ့ဆေးရည်သဘောတူညီချက်ကိုပို့ပြီးတော့ထိရောက်အောင်လုပ်သွားဖို့ကြိုးစားနေတယ်လို့ပြောပါရယ်စီးရီးယားရင်းနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရင်းဝင်ကြီးနဲ့မစ္စတာလက်ဗရော့ဖ်တနင်္လာနေ့တုန်းကတယ်လီဖုန်းပေါ်မှာပြောဆိုဆွေးနွေးခဲ့တယ်လို့အပြစ်ခတ်ရဲ့ဆေးရည်ကိုတိတိကျကျလိုက်နာဖို့နှစ်ဖက်စလုံးကိုသူတို့ကတိုက်တွန်းနေတယ်လို့လည်းမစ္စတာလက်ဗရော့ရဲ့ယုံကပြောပါရယ်ရှင
် primary party ရင်းသမရလောင်းပနာမရွေးကောက်ပွဲကိုအိန္ဒိယနာပြည်နယ်မှာဒီကနေ့ကျင်းပမှာဖြစ်ပြီး Republican သမရလောင်းအဖြစ်ရွေးချယ်ခံရဖို့ရှေ့ဆုံးကပြင်းနေတဲ့ဘီလင်နာတတိကြီး Donald Trump မှာသူ့ပြိုင်ဘက် Texas Attorney General Matt Ted Cruz နဲ့အကြိမ်နဲ့ရှင်ပြန်ရမှာဖြစ်ပါတယ်။ဒီပနာမရွေးကောက်ပွဲမှာ Mr. Trump အနိုင်ရရင်တော့လာမယ့်ဇူလိုင်လ Cleveland မှာကျင်းပမယ့် Republican Party ညီလာခံမတိုင်မီမှာသူဟာ Republican Party သမရလောင်းအဖြစ်ရွေးချယ်ခံရမယ့်အနေအထားကိုရောက်ရှိမှာဖြစ်ပါတယ်။NBC ရုပ်သံဌာန Wall Street Journal နဲ့ Maris Sitani အရ Mr. Trump မှာ Indiana ပြည်နယ်မှာ15မိနစ်ဥဆောင်နေပေမဲ့အစောပိုင်းစတန်းတွေမှာတော့ရလက်ခွဲပြားမှုတွေရှိခဲ့ပါတယ်။ Democrat Party မှာတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကျင်းပတဲ့ပါတီရင်းရွေးချယ်မှု5ခုမှာ4ခုကိုအနိုင်ရခဲ့ပြီးပါတီရင်းမှာရှေ့ကနေဥဆောင်နေတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ဟာ Indiana ပြည်နယ်မှာမဲဆွယ်စည်းရုံးနေပါတယ်။နိုဝင်ဘာလမှာကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာ Trump မှာသူ့ရဲ့ပြိုင်ဘက်ဖြစ်လာမယ်ဆိုတာကိုရည်ရပြီးသူ့ရဲ့မဲဆွယ်စည်းရုံးမှုတွေမှာအမျိုးသမီးဖြစ်တဲ့အတွက်ကြောင့်အနိုင်ရနေရဆိုတဲ့ထရန့်မြေဝေဖန်ပြောဆိုမှုတွေကိုလည်းသူကပြန်လည်တုံ့ပြန်ပြောဆိုသွားတယ်။လူမှုစစ်တမ်းတွေမှာတော့ Clinton နဲ့ပြိုင်ဘက် Bernie Sanders တို့ဟာ Indiana ပြည်နယ်မှာအခြေအနေရှင်ပြန်ရမှာဖြစ်တယ်လို့ဖော်ပြကြပါရခင်ဗျာ။
အမေရိကန်ပြည်အောင်စုတဲ့ဥရောပသမဂ္ဂတို့အကြားကုန်သွယ်ရေးသဘောတူညီချက်ကြီးတစ်ခုရယူနိုင်ဖို့အတွက်စစ်ဆင်ညှိနှိုင်းနေတာမှာအမေရိကန်ဘက်ကလိုက်လောမှုတွေလုပ်ဖို့တွန်းဆုံနေတာကြောင့်ညှိနှိုင်းမှုတွေရပ်တန့်ရမယ့်အနေအထားကိုရောက်နေတယ်လို့ပြည်သက်ထိတ်တန့်ကုန်သွယ်ရေးအရာရှိတဦးကပြောပါရယ်အမေရိကန်ရဲ့လက်တလောအနေအထားအရအထလန်တစ်သမုဒ္ဒရာရဲ့ဝန်နိုင်ငံများကုန်သွယ်ရေးနဲ့ယင်းနှိမ့်ညွန်မှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ် TTIP နဲ့ပတ်သက်တဲ့ဆွေးနွေးမှုတွေဟာအောင်မြင်နိုင်မဲ့ပုံမရှိသေးဘူးလို့ပြည်သက်အရာရှိ Match Field ကသတင်းတောက်တွေကိုဒီကနေ့ပြောပါရယ်အမေရိကန်နဲ့ဥရောပသမဂ္ဂတို့အကြားဆစ်ဆန်ညှိနှိုင်းမှုတွေနဲ့ပတ်သက်တဲ့လျှို့ဝှက်အချက်အလက်တွေကိုလူခွေလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Greenpeace ကတနင်္လာနေ့တုန်းကဖော်ထုတ်ဖွင့်ချခဲ့တာမှာတဘာဝပတ်ဝန်းကျင်နဲ့စားသုံးသူဘေးကင်းလုံခြုံရေးထက်စီးပွားရေးလုပ်ငန်းကြီးတွေရဲ့အကျိုးစီးပွားကိုရှေ့တန်းတင်ထားတာတွေ့ခဲ့ရတာပါ။ကမ္ဘာအကြီးဆုံးစီးပွားရေးအင်အားကြီးနိုင်ငံအမေရိကန်နဲ့ အဖွဲ့ဝင်နိုင်ငံ28နိုင်ငံပေါင်းတစ်ခုတည်းအနေနဲ့ဆိုရင်အမေရိကန်ထက်စီးပွားရေးပိုပြီးတော့တောင့်တင်းတဲ့ဥရောပသမဂ္ဂတို့အကြားချုပ်ဆိုဖို့အတွက်စ조사နေကြတဲ့ကမ္ဘာအကြီးဆုံးကုန်သွယ်ရေးနဲ့ယင်းနှိမ့်ညွတ်နယ်မှုသဘောတူစာချုပ်ချုပ်ဆိုနိုင်ဖို့ညှိနှိုင်းဆွေးနွေးမှုတွေနဲ့ပတ်သက်လို့တော့ဒီအရေးပါတဲ့ဆောင်ရွက်စာတမ်း248မျက်နှာကိုလူအများသိနိုင်ဖို့အတွက်အင်တာနက်အွန်လိုင်းပေါ်မှာဖျက်ဝေခဲ့တယ်လို့ Greenpeace အဖွဲ့ကပြောပါတယ်ရှင်
ဒီကနေ့ကြောက်ရတဲ့ကမ္ဘာသတင်းလလခွင့်နေမှာသတင်းအချက်အလက်နဲ့အခြေခံခွင့်ရေးတွေကိုရနိုင်ခွင့်ဟာလူတိုင်းရဲ့ခွင့်ရေးဖြစ်တယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်သတင်းလလခွင့်အခြေခံမှုတွေကိုကြေညာထုတ်ပြန်နိုင်ခဲ့တဲ့မေလ3ရက်နေ့ကိုကမ္ဘာသတင်းလလခွင့်နေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ထားခဲ့တာဖြစ်ပြီးအခု2016ခုနှစ်အတွက်သတင်းလလခွင့်နေ့ခေါင်းစဉ်ကသတင်းလလမှုဟာအခြေခံကြတဲ့လလမှုလူခွင့်ရေးတည်းရဲ့ဖြစ်တယ်လို့ကုလသမဂ္ဂကသတ်မှတ်ထားပါတယ်စင်စားဖြတ်မှုတွေစောင့်ကြည့်မှုတွေကနေကာကွယ်နိုင်အောင်နဲ့သတင်းတော်တွေရဲ့လုံခြုံရေးကိုကာကွယ်စောင့်ရှောက်ဖို့လိုအပ်တယ်လို့ကုလသမဂ္ဂကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တွန်းကပဲ Freedom House ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာကမ္ဘာတဝန်းလွတ်လပ်ခွင့်ဟာ12နှစ်အတွင်းအဆိုးဆုံးအခြေအနေကိုရောက်ခဲ့တယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံမှာတော့စာနယ်ဇင်းလွတ်လပ်ခွင့်အခြေအနေဟာဒီနှစ်ပိုင်းတွေအတွင်းမှာတိုးတက်မှုတွေရှိလာပေမဲ့အမီကိုကင်းတဲ့ပုဂ္ဂလိကမီဒီယာတွေပုံမတိုးတက်ဖွံ့ဖြိုးဖို့ဆိုရင်နိုင်ငံပိုင်မီဒီယာတွေရဲ့အခန့်ကဏ္ဍကိုရှော့ချဖို့လိုအပ်တယ်လို့မလိုလားအပ်တဲ့ဥပဒေတွေပယ်ဖျက်ဖို့လိုအပ်ကြောင်းမြန်မာစာနယ်ဇင်းသမားတွေကပြောဆိုကြပါတယ်မြန်မာပြည်ရဲ့သတင်းစာလွတ်လပ်ခွင့်ဟာအရင်ဆိုရလက်ထက်ကစားပေးစည်းစိမ်ရေးနဲ့မူပိုင်ခွင့်ကိုဖျက်သိမ်းခဲ့တာပုဂ္ဂလိကသတင်းစာတွေထုတ်ဝေခွင့်ပြုတာလွတ်လပ်စွာရေးသားခွင့်ပြုတာတွေနဲ့လက်ရှိအစိုးရတဲ့လက်ထက်မှာဖမ်းဆီးခံစာနယ်ဇင်းသမားတွေကိုလွတ်ပေးခဲ့တာတွေကြောင့်တိုးတက်လာတာဖြစ်တယ်လို့ဆိုပါရခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်မြန်မာနိုင်ငံကိုရောက်နေတဲ့ဂျပန်နိုင်ငံသားရေးဝင်ကြီးဖူမီယိုကီရှိဒါဟာဒီကနေ့မြန်မာနိုင်ငံသားရေးဝင်ကြီးဒေါက်အောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပါတယ်မြန်မာပြည်သူတွေနဲ့အတူဒီမိုကရေစီအစိုးရအသစ်ကိုဂျပန်အစိုးရကရောပုဂ္ဂလိကလုပ်ငန်းတွေကပါထောက်ပံ့ကူညီပေးသွားမယ်အကြောင်းဒီကနေ့တွေ့ဆုံမှုအပြီးပူးတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာကီရှိဒါကပြောပါတယ
်会談におきましてはこの私から日本は日清政府が主導する
民主化と発展を官民挙げて全面的に支えます。ミャンマー総やアカウント方にでディモクラシーね、ဖွံ့ဖြိုးရေး၎င်းစဉ်တွေအပေါ်ဂျပန်総やね、ပုဂ္ဂလိက၎င်းရှင်တွေပူးပေါင်းပြီးဘက်ဆုံကူညီပံ့ပိုးပေးနိုင်အောင်တက်နိုင်သမျှကြိုးပမ်းသွားမယ်အကြောင်းကိုကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။ဒေသတွင်းနဲ့နိုင်ငံတကာအတိုင်းအတာတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအတူလက်တွဲဖြေရှင်းသွားဖို့ဆန္ဒရှိတဲ့အကြောင်းကိုလည်းကျွန်တော်ပြောခဲ့သလိုဒီပေါ်မှာတောင်ဆန်းစုကြည်ကလည်းသဘောတူပါတယ်လို့မစ္စတာကီရှိဒါကပြောသွားတာပါ။နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ကလည်းမြန်မာနိုင်ငံအနေနဲ့ဂျပန်အစိုးရနဲ့မတူကွဲပြားမှုတွေရှိရင်တောင်မှဆက်ဆက်ညှိနှိုင်းပြီးတော့ဆက်ဆံသွားမှာဖြစ်တဲ့အကြောင်းပြောပါရစေ။ဂျပန်နိုင်ငံသားရေးဝန်ကြီးကီရှိဒါဟာဒီကနေ့နိုင်ငံတော်သမ္မတဦးထင်ကျော်နဲ့လည်းတွေ့ဆုံပြီးတော့မြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေနဲ့ဂျပန်နိုင်ငံဘက်ကအကူအညီတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါသေးတယ်။မဲခေါင်ရက်ဝင်းဒေတာအာရှနိုင်ငံတချို့ကိုရှေ့အကြသွားရောက်နေတဲ့ခီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်နဲ့ဝန်ကြီးကီရှိဒါမြန်မာနိုင်ငံကိုရောက်နေတာပါ။တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံတွေကိုအရင်သွားခဲ့တာဖြစ်ပြီးတော့ဒီမြန်မာနိုင်ငံခီးစဉ်ပြည်ရင်တော့လာအိုနဲ့ဗီယက်နမ်နိုင်ငံတွေကိုလည်းခီးဆက်အောင်ပါပါရှင်
။အာဖဂန်နစ္စတန်နိုင်ငံကဘိန်းမင်နဲ့ဟီရိုအင်းဘိန်းထုတ်လွှတ်မှုတိုက်ဖျက်ရေးအမေရိကန်နဲ့အနောက်နိုင်ငံတွေကအားထုတ်ဆောင်ရွက်နေတဲ့ချိန်ထဲမှာပဲ IS စစ်သွေးကြွားတွေကလည်းသူတို့ထိန်းချုပ်ထားတဲ့အာဖဂန်နစ္စတန်အရှေ့ပိုင်းကဘိန်းငင်တွေကိုစတင်ဖျက်ဆီးနေတယ်လို့အာဖဂန်ဘိန်းဆိုင်ခင်းပိုင်ရှင်တွေက VOE ကိုပြောပါရတယ်။နန်ဂါဟာဒေသကအချင်းနဲ့ဒက်ဗလာခရိုင်တွေမှာ IS တွေကဘိန်းငွေတွေကိုလိုက်လံဖျက်ဆီးနေတယ်လို့တခြားဘိန်းစားတို့အပင်တွေစိုက်ဖို့ဘိန်းဆိုင်သူတွေကိုတတိပေးထားပါတယ်ဘိန်းကင်းနှစ်ဧကခွဲပိုင်ရှင်ဘိန်းဆိုင်သူတူကတော့ဒီလိုဘိန်းဆိုင်ပြိုးရာဟာတရားမဝင်ကြောင်း IS တွေကသူ့ကိုပြောတယ်လို့ VOE ကိုပြောပါတယ်ဂျုံမစိုက်ပဲဘိန်းကိုသာစိုက်တဲ့အတွက်အခုအခါမှာသူ့စိုက်ခင်းတွေဖျက်ဆီးခံရတယ်လို့လည်းဆိုပါတယ်အချင်းဒေတာကန်တူဖြစ်သူမိုဟာမက်နီယမ်ကလည်း IS တွေကသူတို့ဒေတာရင်းကဘိန်းငင်တွေကိုဖျက်ဆီးတယ်လို့ဘိန်းဆိုင်ပြောသူဒေတာကန်တချို့ကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအာဖဂန်အစိုးရအနေနဲ့တရားဝင်အတည်ပြုပြောဆိုတာမျိုးမရှိပေမဲ့နန်ဂါဟာအုပ်ချုပ်ရေးမှူးပြောခွင့်ရကတချိန်ကတာလီဘန်တွေထိန်းချုပ်ခဲ့ပြီးအခုခါမှာ IS တွေလက်အောက်ရောက်နေတဲ့ဒေတာတွေမှာဘိန်းတိုက်ဖျက်ရေးလှုပ်ဆောင်နေတာဆယ်စုနဲ့တချို့ရှိခဲ့ပြီလို့ဆိုပါတယ်ခမန်းကြီးတစ်နှစ်ကို3ဘီလီယံတန်ဖိုးရှိတဲ့ကမ္ဘာဟီရိုအင်90ရာခိုင်နှုန်းကျော်ဟာအာဖဂန်နစ္စတန်နိုင်ငံကထွက်ရှိတာဖြစ်တယ်လို့ကုလသမဂ္ဂလက်အောက်ခံမှုရဲ့စေဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးယုံကပြောဆိုထားပါတယ်ခင်ဗျာ
ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကအချက်လက်တွေကိုအင်တာနက်ကနေထိုးဖောက်ခိုးယူထားပြီးတော့ဗြိတိန်စစ်ဘက်အရာရှိတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုဖွင့်ချသွားမယ်လို့ Islamic အစိုးရအဖွဲ့ IS ကပြောဆိုလိုက်ပါတယ် IS Internet Online ထုတ်ဖော်မှုဌာနလို့သူတို့ကသူတို့ပြောတဲ့အဖွဲ့ကအမေရိကန်စစ်ဘက်အရာရှိ80ကျော်နဲ့ပတ်သက်တဲ့ထိတ်တန့်စာရင်းတစ်ခုကိုဖွင့်ချခဲ့ပြီးတဲ့နောက်အခုတခါဗြိတိန်စစ်ဘက်အရာရှိတွေရဲ့စာရင်းကိုဖွင့်ချမယ်လို့ပြောလိုက်ကြပါဗြိတိန်မှာရှိနေတဲ့ညီကိုတော်တွေဟာလန်ဒန်ကဗြိတိန်ကာကွယ်ရေးဌာနတွေကိုအချိန်ယူဝင်ရောက်ပြီးအချက်လက်တွေကိုခိုးယူခဲ့ကြတာကနေရလာတဲ့ဒီလျှို့ဝှက်ထောက်လှမ်းရေးအချက်လက်တွေကိုပါဒီဒီချိန်မှာဖွင့်ချသွားမယ်လို့ဒီဖွဲ့ရဲ့ online ပေါ်ကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်သူတို့အဖွဲ့ဟာအင်္ဂလန်နဲ့အမေရိကန်ပြည်တော်စုက online အချက်လက်တွေကိုဖြည်းဖြည်းချင်းလျှို့ဝှက်ဝင်ရောက်ခိုးယူခဲ့ကြတာလို့ဆိုပါတယ် IS ဖွဲ့ရဲ့အခုလိုပြောဆိုချက်တွေနဲ့ပတ်သက်လို့မှတ်ကန်မှုရှိမရှိသိကြအထိမပြုနိုင်သေးသလိုအမေရိကန်နဲ့ဗြိတိန်အစိုးရအရာရှိတွေကလည်းဒီအပေါ်မှတ်ချက်တစုံတရာပေးဖို့ညှဉ်းဆန်းထားပါတယ်ပြီးခဲ့တဲ့မတ်လတုန်းက IS ဖွဲ့ဖွင့်ချခဲ့တဲ့အမေရိကန်စစ်ဘက်အရာရှိတွေနဲ့ပတ်သက်တဲ့စာရင်းဟာစီးရေးစာဆောင်တွေနဲ့သတင်းဆောင်မတွေလိုသတင်းတွေကအများသည့်အချက်လက်တွေကိုစုဆောင်းဖော်ပြထားတာဖြစ်နိုင်တယ်လို့ကျွမ်းကျင်ပညာရှင်တွေကတော့ပြောဆိုပါတယ်ရှင်
ကင်ညာနိုင်ငံနဲရိုဘီမြို့မှာတောက်ကြနေကလူနေအဆောက်အဦတို့ခုပြိုကျခဲ့တာကြောင့်လူပေါင်း22ဦးထက်မနည်းသေဆုံးခဲ့ပြီးအခုကမှအဲ့ဒီအဆောက်အဦပြဲအောက်ကနေတနှစ်အရွယ်မင်းကလေးငယ်တဦးကိုကယ်ဆယ်ရေးသမားတွေကကယ်တင်နိုင်ခဲ့ပါတယ်ဒီကနေ့မနေ့စောပိုင်းကကင်ညာချက်ချင်းဒီအဖွဲ့ကကယ်တင်လိုက်နိုင်တာဖြစ်ပြီးစိုးစိုးရွားရွားထိခိုက်တာမျိုးမရှိပေမဲ့အဲ့ဒီကလေးငယ်မှာရေဓာတ်ခန့်ချောက်နေတာကြောင့်သူ့ကိုဆေးရုံကိုခေါ်ဆောင်သွားတယ်လို့ချက်ချင်းဒီအဖွဲ့ကပြောပါတယ်ဟာရမာအယက်ကအဆောက်အဦပြဲအောက်ကနေနောက်ထပ်အသက်ရှင်ကျန်နေသူရှာတွေ့ဖို့တော့တိတ်မလွယ်တော့ဘူးလို့ကယ်ဆယ်ရေးသမားတွေကပြောပါတယ်ဒါမှလည်းအခုလိုကလေးငယ်တူအသက်ရှင်ရဲ့ရှာတွေ့ခဲ့တာကြောင့်ကြံရစ်တဲ့မိသားစုဝင်တွေဟာပျောက်ဆုံးနေသူတွေကိုရှာတွေ့ဖို့ဆက်ပြီးတော့မျှော်လင့်နေပါတယ်။လူနေအဆောက်အဦပြိုကျမှုကနေလူပေါင်း135ဦးကိုကယ်တင်နိုင်ခဲ့ပေမဲ့မိုးကြီးကျယ်ရွာသွန်းတာကြောင့်ပြိုကျခဲ့ပြီး9ရက်ကြာထိလူဒါဇင်အချို့ပျောက်ဆုံးနေစေဖြစ်ပါတယ်။အခုကမှအထက်6ထက်ပါဝင်တဲ့အဆောက်အဦပိုင်ရှင်ကိုရဲတွေကတနင်္လာနေ့မှာဖမ်းဆီးလိုက်ထားပြီးဖြစ်ပါတယ်ခင်ဗျာ
။2015-2016ဘောလုံးရာသီအတွက်အင်္ဂလိပ်ပရီးမီယာလိဂ်ဘောလုံးချန်ပီယံကို Leicester City အသင်းကအနိုင်ရရှိလိုက်ပြီးတဲ့နောက် Leicester City ကိုအားပေးတဲ့ပရိသတ်တွေပျော်ရွှင်အောင်ပွဲခံခဲ့ကြပါတယ်။ဒီနေ့လာနေ့ညကကစားတဲ့ပွဲစဉ်မှာ Tottenham Hotspur နဲ့ Chelsea အသင်းတို့ကနှစ်ဂိုးစီနဲ့တည်ကြခဲ့ပြီးတဲ့နောက် Premier League ဆရာမှာ89မှတ်နဲ့ထိပ်ဆုံးမှရှိနေတဲ့ Leicester City အသင်းတည်ကြပေါက် Premier League Champion ဖြစ်သွားခဲ့တာပါရှင်
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ရှင်မြန်မာနိုင်ငံရဲ့စာနယ်ဇင်းလွတ်လပ်ခွင့်အခြေအနေဟာဒီနှစ်ပိုင်းတွင်အတွင်းမှာတိုးတက်မှုတွေရှိလာကြောင်းမြန်မာစာနယ်ဇင်းသမားတွေကကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နဲ့မှာပြောဆိုပါရတယ်။ဒါပေမဲ့လည်းလွတ်လပ်ပြီးအမိအခိုကင်းတဲ့ပုဂ္ဂလိကမီဒီယာတွေထုံကားဖို့ဆိုရင်နိုင်ငံပိုင်မီဒီယာတွေရဲ့အခန်းကဏ္ဍကိုရှင်းချဖို့နဲ့မလိုလားအပ်တဲ့ဥပဒေတွေကိုပယ်ဖျက်ဖို့လိုအပ်ကြောင်းကိုလည်းမြန်မာစာနယ်ဇင်းသမားတွေကသုံးသပ်ကြပါရတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်။
ဟုတ်ကဲ့မြန်မာနိုင်ငံရဲ့သတင်းစာလွတ်လပ်ခွင့်ဟာအရင်အစိုးရလက်ထက်ကစာပေစီစီရေးနဲ့မူပိုင်ခွင့်တွေကိုဖျက်သိမ်းခဲ့တာပုဂ္ဂလိကသတင်းစာတွေထုတ်ဝေခွင့်ပြုခဲ့တာလွတ်လပ်စွာရေးသားခွင့်ပြုခဲ့တာတွေနဲ့လက်ရှိအစိုးရတစ်လက်ထက်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့စာနယ်ဇင်းသမားတွေကိုပြန်လွှတ်ပေးခဲ့တာကြောင့်တိုးတက်လာတယ်လို့မြန်မာစာနယ်ဇင်းသမားတွေကဒီကနေ့ကြောက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မှာသုံးသပ်ပြောဆိုကြပါတယ်ပုဂ္ဂလိကသတင်းမီဒီယာတွေပုံမိုတိုးတက်ဖွံ့ဖြိုးလာဖို့ဆိုရင်နိုင်ငံပိုင်မီဒီယာတွေရဲ့အခန်းကဏ္ဍကိုရှင်းချဖို့လိုအပ်မယ်လို့လည်းမြန်မာနိုင်ငံစာနယ်ဇင်းသမဂ္ဂဦးဆောင်အဖွဲ့ဝင်ဦးစောသက်ထွေးကသုံးသပ်ပါတယ
် State owned media ရဲ့အခန်းကဏ္ဍကိုရှင်းချဖို့ကျွန်တော်လိုအပ်ပါမယ်ဒါမှသာလက်လက်ပြီးအမိကိုကင်းတဲ့ပုဂ္ဂလိကသတင်းမီဒီယာတွေထုံးရမှာလားဒီမိုစီနိုင်ငံနဲ့လိုက်ဆက်မှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဒီ State owned media တွေသတင်းစာတွေနောက်ပြီးတော့ရုပ်မြင်သံကြားဌာနတွေဒါဒီအားလုံးကိုကျွန်တော်တို့ကပုဂ္ဂလိကလုံတန်တာလုံအဲ့လိုမလုံနိုင်ရင်လည်းကျွန်တော်တို့ဟိုဒီသတင်းပြန်ကြားကိုတာဝန်ရှိတဲ့အတွက်ကြောင့်ကျွန်တော်တို့ public service media လို့ပြောင်းလဲလုပ်လို့ရပါတယ
်တစ်ဆက်တည်းမှာပဲအရင်စိုးရလက်ထက်မှာအတီးပြုတ်ထားတဲ့စာနယ်ဇင်းဆိုင်ရာဥပဒေတွေကိုပြန်လည်သုံးသပ်ဖို့လိုအပ်မယ်လို့လည်းဝေဖန်ထောက်ပြပါတယ
်ပြီးခဲ့တဲ့စိုးရသတင်းတင်မှာအတီးပြုတ်ခဲ့တဲ့သတင်းမီဒီယာဥပဒေရဲ့ပုံနှိပ်နဲ့ထုတ်ဝေဥပဒေရဲ့ broadcast ဥပဒေရဲ့မှာကျွန်တော်မီဒီယာသမားတွေအတွက်မေးခွန်းနေကျွန်တော်တို့ complaint တွေအများကြီးရှိနေပါသေးတယ်။ဒါတွေအားလုံးကိုလက်ရှိသွတ်တော်အစ်စ်ကနေပြောပါမယ် review ပြန်လုပ်အောင်ပါမယ်။ဒီမိုစီမဆက်အုပ်ရေဒီယိုကျွန်တော်တို့ဖြတ်သိမ်းတာဖြတ်သိမ်းပြုပြင်နေတာပြုပြင်ချိန်ဆက်တင်တာဖြစ်စေလုပ်ရပါလိမ့်မယ်။ဒါမှသာကျွန်တော်တို့သတင်းမီဒီယာလောကတိုးတက်ဖို့လမ်းစာကိုတွေ့ရပါပါ
သတင်းစာဆရာစာရေးဆရာတဦးဖြစ်တဲ့ဦးကျော်ရင်မြင့်ကတော့မီဒီယာနဲ့သက်ဆိုင်တဲ့ဥပဒေအပြင်အခြားအတားအဆီးတွေလည်းရှိနေတယ်လို့အခုလိုပြောပါတယ်
။ချိန်ကျုပ်နေတဲ့ဥပဒေတွေမှာလက်ဆွဲဥပဒေလိုဟန်ဥပဒေပေါ့။တကယ်တရှိရင်ကျွန်တော်တို့အရေးခံရတိုင်းတဲ့ကျွန်တော်တို့ဒုက္ခပေးမဲ့ဥပဒေတွေကတော့အခုထိမပယ်ချဲ့ရတဲ့ကနေအများကြီးရှိနေပါတယ်။ ဒါပေမဲ့ကျွန်တော်တို့ဘာကျွန်တော်တို့အလိုလိုကိုကြောက်နေပြီးတော့မှဆင်ကျင်နေရတာတွေရှိပါတယ်။အခု Unity ကဆရာသမားများခံသွားတယ်လို့မှတက်နေပတ်တဲ့ရင်ကျွန်တော်တို့မှမမမှန်သိပြီးတော့ရေးရပြည်မရှိဘူး။နောက်တစ်ခါဘာသာရေးနဲ့ပတ်တဲ့ရင်လည်းဆင်ကျင်ရတာတွေအဲ့ဒီလိုအပိုင်းမှာတော့ကျွန်တော်တို့မှလွတ်လပ်ခွင့်အင်းနေတယ်ရှိပါလိမ့်ကြ။
စာနယ်ဇင်းသမားတွေရဲ့အခွင့်အရေးကိုကာကွယ်ပေးမဲ့သတင်းတမတ်ကမီဒီယာကောင်စီတို့လိုအဖွဲ့အစည်းတွေကိုလည်းမြင့်တင်အားပေးဖို့လိုအပ်ကြောင်းလည်းသူကပြောပါတယ်။တိုင်းရင်းသားသတင်းဌာနတွေစုပေါင်းဖွဲ့စည်းထားတဲ့ BNI ခေါ်နိုင်ငံတကာမြန်မာသတင်းအဖွဲ့အစည်းရဲ့ဒါရိုက်တာနိုင်ကစော့မွန်ကတော့တိုင်းရင်းသားဘာသာစကားနဲ့ထုတ်ဝေဖြန့်ချီတဲ့မီဒီယာတွေဟာအကန့်အသတ်တွေရှိနေတာကြောင့်သူတို့ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုရင်အစိုးရကအားပေးကူညီတယ်လို့ပြောဆိုပါတယ်
။တိုင်းရင်းသားရဲ့ဘာသာစကားမီဒီယာကိုအားပေးကြဖြစ်တိုင်းနာရီရဲ့စာပေရှိမှုမြန်တိုင်းနာရီလူကြီးရေးကိစ္စအချက်အပြားကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့အားပေးတယ်လို့ပဲဖြစ်ပါတယ်။ဒါကြောင့်ဒီကိစ္စတွေကိုဆွေးနွေးပွဲကဒါကိုကြည့်ပြီးတော့အားပေးတယ်လို့ကျွန်တော်ယုံကြည်တယ်
။ဒီကနေ့ကြောက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့အခမ်းအနားကိုရန်ကုန်မြို့ချက်ထရီယန်ဟိုတယ်မှာကျင်းပခဲ့ပြီးပြည်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဖေမြင့်လည်းတယောက်အမှာစကားပြောကြားခဲ့ပါတယ်။ပြည်ထောင်စုဝန်ကြီးကမြန်မာစာနယ်ဇင်းလွတ်လပ်ခွင့်တိုးတက်ဖွံ့ဖြိုးရေးအတွက်ဆွေးနွေးအကြံပြုတာတွေကိုအလေးနဲ့ထားအကောင့်ထဲပေါ်မှာဖြစ်ကြောင်းနဲ့ဒီလိုတိုးတက်ဖို့အတွက်အုတ်ချုပ်ရေးဥပဒေပြုရေးတရားစီရင်မဏ္ဍိုင်တွေဘက်ကပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်ဖို့အရေးကြီးတယ်လို့စာနယ်ဇင်းသမားတွေရဲ့အားထုတ်မှုကလည်းဒန်းတို့အရေးကြီးကြောင်းပြောကြားခဲ့ပါတယ်နိုင်ငံတကာစာနယ်ဇင်းသမားများကာကွယ်ရေးအဖွဲ့ CPG ကတော့မြန်မာနိုင်ငံဟာသတင်းလွတ်လပ်ခွင့်ထိန်းချုပ်မှုအစိုးဆုံးဆယ်နိုင်ငံအနေနဲ့အဆင့်9မှာရှိကြောင်းထုတ်ပြန်ခဲ့တယ်လို့ Freedom House အဖွဲ့ရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာမှာတော့မြန်မာနိုင်ငံကိုသတင်းလွတ်လပ်ခွင့်မရှိသေးတဲ့နိုင်ငံတွေစီးရင်မှထည့်သွင်းထားပြီးစာနယ်ဇင်းလွတ်လပ်ခွင့်ညွှန်ကိန်းဟာအရင်နှစ်ကတည်းကကြာဆင်းသွားကြောင်းဖော်ပြထားပါတယ
်ကုမိုဇဝါရှင်ခရဘဝပြည်သွေးစီညညရဲ့အဖွဲ့တာဝန်ရှိသူတွေကိုတွားရောက်တွေ့ဆုံခဲ့တဲ့လွတ်တော်ကိုစလဲဦးစိုးထေကိုဘလို့အရေးယူလိုက်တယ်လဲဆိုတဲ့အကြောင်းတင်ပြချင်ပါတယ်။ပါတီနဲ့လွတ်တော်ကိုခွင့်ပြုချက်တောင်းခံခြင်းမရှိဘဲ UWSA ဝပြည်သွေးစီညညရဲ့အဖွဲ့တာဝန်ရှိသူတွေကိုဝဒေတာပန်းဆန်းမှာအလို့တဘောတွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့ပြည်သူလွတ်တော်ကိုစလဲဦးစိုးထေကိုပြည်သူလွတ်တော်တိုင်းရင်းသားရေးရာနဲ့ပြည်တွင်းငြိမ်းချမ်းရေးကော်မတီအဖွဲ့ရဲ့ကော်မတီဝင်အဖြစ်ကနေပြည်သူလွတ်တော်မှာဒီကနေ့ဖယ်ရှားလိုက်ပါတယ်။ဦးစိုးထေအနေနဲ့မိမိသဘောနဲ့တွားရောက်တာဖြစ်ပြီးပါတီလွတ်တော်စည်းကမ်းနဲ့မညီညွတ်လို့အခုလိုဖယ်ရှားခံရတဲ့အပေါ်မှာလက်ခံတယ်လို့ဆိုပါတယ်။အစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်လှုပ်ဆောင်တဲ့နေရာမှာတူတယောက်ပုံကိုထက်အသင်းအဖွဲ့အနေနဲ့လှုပ်ဆောင်တင်ကြောင်းတိုင်းရင်းသားနိုင်ငံရေးပါတီတွေကအမြင်ရှိနေပါတယ်။ VOA သတင်းထောက်နိုင်ကွန်အင်ကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ UWSP ကဝမ့်ပြည်သွေးစည်းညီညွတ်ရေးပါတီနဲ့အလို့တဘောသွေးဆုံဆွေးနွေးခဲ့တဲ့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိုးသေးကိုပြည်သူ့လွှတ်တော်တိုင်းရင်းသားရေးရာနဲ့ပြည်တွင်းငြိမ်းချမ်းရေးကော်မတီဖွဲ့ရဲ့ကော်မတီဝင်အဖြစ်ကနေအနားပေးလိုက်ပြီး၎င်းနေရာမှာဦးစိုးစတီဗင်ဂလိုက်ကိုအစာသွေးခန်းလိုက်ကြောင်းပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကနေဒီကနေ့မှာကြေညာခဲ့တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်သူဖြစ်သူဦးစိုးတင်ဝင်းကအခုလိုအတည်ပြုပြောဆိုခဲ့ပါတယ
်။ယာယီရခိုင်းလိုက်တာပါ။သူကဦးစိုးမစ္စတာဂလိုက်ကိုထည့်လိုက်တယ်။ဦးစိုးသေးကိုယ်ကသိပါတယ်အစာသွေးတော့ကသူ့ကိုဆွေးနွေးပြီးစာရဏပြည်ထောင်နဲ့လုပ်ပေးပါလေ
။ဦးစိုးသေးဟာပြည်သူ့လွှတ်တော်တိုင်းရင်းသားရေးရာနဲ့ပြည်တွင်းငြိမ်းချမ်းရေးကော်မတီအဖွဲ့ရဲ့ကော်မတီဝင်အဖြစ်ကနေရက်စဲခံရပေမဲ့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်သူအနေနဲ့ဆက်လက်တည်ရှိသွားမယ်လို့ဦးစောတင်ဝင်းကဆိုပါတယ်။ဝိုက်ပြည်သွေးစည်းညီညွတ်ရေးပါတီနဲ့အလို့တဘောတွားရောက်တွေ့ဆုံဆွေးနွေးတဲ့နေရာမှာဦးစိုးသေးအနေနဲ့ NLD ပါတီနဲ့လွှတ်တော်ကိုခွေတောင်းတာမျိုးမရှိတဲ့အတွက်စီကန်းနဲ့မညီညွတ်လို့အခုလိုဖယ်ရှားခံရတာဖြစ်ပေမဲ့သူ့အနေနဲ့ဒီဖြစ်စဉ်ကိုလက်ခံတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိုးသေးကအခုလိုပြောပါတယ
်။ပြင်ပြီးခွင့်ပြုချက်မတောင်းတဲ့အတွက်ကျွန်တော်ကဒီတော်တော်လေးကြီးနေတဲ့ပါတီစီကားတွေနဲ့ညှိစုံတော့တော်တော်လေးကြီးရောပါတီစီကားရောညှိစုံတဲ့တကြောင်မျိုးဖြစ်တော့တော့ဒါကိုကျွန်တော်ကလက်ခံမှာပေါ့ဗျာ
။ပြည်သူ့လွှတ်တော်တိုင်းရင်းသားရေးရနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဝင်သူလည်းဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးစိုးသေးပါဝင်တဲ့3ဦးပါဖွဲ့ဟာဧပြီလကုန်ပိုင်းမှာ UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ဝဒေတာပန်ဆန်းကိုတွားရောက်ခဲ့ပြီးဝခေါင်းဆောင်တွေနဲ့အလို့တဘောတွေ့ဆုံဆွေးနွေးခဲ့ပါတယ်ဝပြည်သွေးစည်းညီညွတ်ရေးခေါင်းဆောင်တွေနဲ့တွေ့ဆုံမှုအခြေအနေကိုတော့ဦးစိုးသေးကအခုလိုပြောပါတယ
်ဒီကော်ပီမှာလည်းတာဝန်ထားဆောင်တယ်ဆိုတော့လွတ်တော်လည်းနားချိန်မှာလွတ်တော်နဲ့ကိုပိုင်ဆုံးဖြတ်ချက်နဲ့တွားတဲ့သဘောပေါ့ဗျာဉာဏ်ရည်ကတော့ဒီဝဒေတာချိုးစီးပွားအတွက်ခိုင်မာမယ်ပြည်ရမယ်ဆိုရင်တို့ကတော့ပူပေါင်းဆောင်ရွက်ဖို့အဖြစ်မယ်လို့ကျွန်တော်လည်းယူမိပါတယ်
UWSA ဒုတိယဥက္ကဋ္ဌဦးဆောက်လူလျံနဲ့ပန်းစံမှာရှိတဲ့ပေါ်လစ်ဘျူရိုဖွဲ့ဝင်6ဦးနဲ့တွေ့ဆုံခဲ့တယ်လို့လည်းဦးစိုးသေးကဆိုပါတယ် ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိုးသေးအနေနဲ့ UWSA နဲ့တွေ့ဆုံခဲ့တာဟာလွှတ်တော်ကိုစားပြုသွားရောက်ခဲ့ကြောင်းမီဒီယာတချို့ကဖြေဆိုထားပြီး NLD ပါတီဘက်ကတော့ပါတီအစိုးရလွှတ်တော်ဘယ်ကဏ္ဍကိုမှကုစားမပြုဘူးလို့ပါတီထိပ်ပိုင်းခေါင်းဆောင်တွေကပြောပါတယ်ငင်းချမ်းရေးလုပ်ငန်းစဉ်အတွက်လှုပ်ဆောင်တဲ့နေရာမှာတူတူရပုံကူအနေနဲ့မဟုတ်ပဲအသင်းအဖွဲ့အနေနဲ့လှုပ်ဆောင်တဲ့ကြောင်း SNLD ခေါ်ချမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်သူဖြစ်သူစိုင်းညွတ်လွင်ကဆိုပါတယ
်တူတူငါတမင်းပေါ်သွားချင်တဲ့လူသွားလှုပ်ချင်တဲ့လူလှုပ်တာတော့အိမ်မမှန်းဘူးမှုကျူဟောင်းတယောက်စစ်တမ်းမှုတယောက်ကတော့ဘူးမအတိမတွေပဲသူသွားနေဆိုတော့ကျွန်တော်ထင်တယ်ဆက်လက်စဉ်းစားကြရပါပဲကျွန်တော်အယူအဆတော့ဒီလိုသွားဆင်းနေတယ်ကမအောင်မြင်ဘူးပြီးတော့မီဒီယာတွေမှာတားတက်သွားတယ်အဲ့ကကြောင့်လည်းအဲ့လိုအေးအေးလေးရတယ်ကျွန်တော်ထင်တယ်သူကလှုပ်တဲ့အခါမှာစနစ်တကျနဲ့အတင်းနဲ့ပွင့်နဲ့ပြီးတဲ့ချေချာကိုစနစ်တကျလှုပ်လို့ပါဒီလိုတယောက်ချင်းထူးထူးချင်းရှောက်လို့နေတော့မမှန်ပါဘူး
လက်ရှိကာလဟာငင်းချမ်းရေးအတွက်အရေးကြီးတဲ့အချိန်ဖြစ်နေတယ်လို့ငင်းချမ်းရေးနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေကိုသတိထားဆောင်ရွက်ရမှာဖြစ်ပြီးမူဝါဒထိခိုက်သွားမှာကိုစိုးရိမ်နေရတဲ့အတွက်မိမိသဘောနဲ့ဆောင်ရွက်မှုကိုသတိထားဖို့လိုကြောင်း NLD ထိပ်ပိုင်းခေါင်းဆောင်သူလည်းဖြစ်ပြောခွင့်ရပုဂ္ဂိုလ်သူလည်းဖြစ်တဲ့ဦးသွန်းသွန်းဟိန်ကလည်း VOA မေးမြန်းခဲ့ရမှာပြောဆိုခဲ့ပါတယ်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အနေနဲ့ကတော့ပြည်တွင်းငင်းချမ်းရေးနဲ့ပတ်သက်ပြီးအပြစ်ခရစေးရေးပြင်းမြောက်အောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဒီအပြစ်ခရစေးရေးအတွက်ပါဝင်တဲ့အဖွဲ့အစည်းတွေပါဝင်လာအောင်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ
တော်ရရှိများရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်ပြီးအစိုးရသည့်တာဝန်ယူလာတာအခုဆိုရင်တလားပြည့်သွားပြီဖြစ်ပါတယ်အစိုးရတာဝန်ယူခဲ့တဲ့တလတာကာလမှာနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးတာခေတ်စနစ်နဲ့မညီတဲ့ဥပဒေတွေကိုဖျက်သိမ်းတာတွေကအစတကြံတွင်စီးပွားဖြင့်မန်တက်စောက်တာကိုတားမြစ်တာဆုံးအပြောင်းလဲမျိုးစုံကိုတွေ့ရပါတယ်။အစိုးရတဲ့တာဝန်ယူခဲ့တဲ့တလတာကာလမှာဆောင်ရွက်ခဲ့သမျှတွေကတော်ရရှင်တွေသဘောကျဆုံးဒါမှမဟုတ်သဘောမတွေ့ဆုံးဘာတွေများရှိပါသလဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VO ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
ဒီကနေ့ည9:00 နာရီတိုင်းလေးလိုင်းစီစင်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။အမေရိကန်သမ္မတလောင်းနေရအတွက်ဒီကနေ့အင်္ဂါနေ့အင်ဒီယားနာပြည်နယ်မှာကျင်းပမယ့်အကြိုမဲပေးပွဲမှာတော့ Republican Party ကရှေ့တန်းရောက်နေတဲ့ Donald Trump ဟာပြိုင်ဖက်ဖြစ်တဲ့ Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz ကိုအပြတ်အသတ်အနိုင်ရဖို့မျှော်လင့်နေပါတယ်။အင်ဒီယားနာပြည်နယ်ကအကြိုမဲပေးပွဲမှာဂရေကျွဲတထေး Trump သာအနိုင်ရမယ်ဆိုရင်တော့ဇူလိုင်လထဲကျင်းပမယ့်ပါတီညီလာခံမှာပါတီကိုစားပြုသမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့လမ်းပွင့်သွားနိုင်ပါတယ်။ American သမ္မတလောင်းရွေးပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA သတင်းထောက် Jim Malone ပေးပို့ထားတဲ့တဲ့ဆောင်မကိုတော့ကိုအောင်လင်းဦးကတင်ပြထားပါတယ်ရှင်
။အိန္ဒိယနဲ့ပြည်နယ်အကျိုးမဲ့ပေးပွဲမှာအောင်ပွဲရမယ်ဆိုရင်တော့ယုံကြည်မှုတွေခိုင်မာလာနေတဲ့ Donald Trump အတွက် Ohio ပြည်နယ် Cleveland မြို့မှာဇူလိုင်လတဲ့ကျင်းပမဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာသမ္မတလောင်းအဖြစ်ရွေးခံရဖို့ပိုပြီးနှိစက်တဲ့နှိစက်လာမှာလည်းဖြစ်ပါတယ်။ဒါကြောင့်လဲပြိုင်ဖက်တွေဖြစ်တဲ့ Texas ပြည်နယ်ထက်လွတ်တော်မှ Ted Cruz Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့နဲ့ရှင်ပြိုင်ပြီးချိန်ကုန်မခံရင်တော့ဘူးလို့လဲ Trump ကပြောဆိုခဲ့တာ
ပါ။ It's really important that we win because if we win,You know, we want to raise money for the party. We want to do raise money for the Senate.
ကျွန်တော်တို့အတွက်အနိုင်ရဖို့ကတကယ့်ကိုအရေးကြီးပါတယ်။အနိုင်ရရင်ပါတီအတွက်ရန်ပုံငွေရှာခြင်းနဲ့အထက်လွှတ်တော်နဲ့ Congress လွှတ်တော်ရွေးကောက်ပွဲအတွက်ပတ်စံရှာခြင်းပါတယ်။ဒီလူတွေနဲ့ပြိုင်ပြီးအချိန်ကုန်နေမဲ့အစားအချားလုံးစရာတွေတဘုံကြီးရှိနေပါတယ်
။ပြီးခဲ့တဲ့သတင်းပတ်တဲ့ American ရှေ့ဘက်ချမ်းပြည်နယ်၅ခုကအကြုံမဲ့ပွဲမှာအလွယ်တကူအနိုင်ရထားတဲ့ Trump အနေနဲ့ Indiana ပြည်နယ်မှာနောက်ထပ်အောင်မွေးခံနိုင်မယ်ဆိုရင်တော့အဓိကပြင်ပဖြစ်တဲ့ cruise တွေကြီးမားတဲ့ထိုးနှက်ချက်ဖြစ်လာပါလိမ့်မယ်။ဒါပေမဲ့လည်း cruise ကတော့လက်မလျှော့သေးပဲ Trump အနေနဲ့ Republican Party ညီလာခံမှာသမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့လိုအပ်တဲ့ကိုယ်စားလှယ်မဲရည်အတွက်မရနိုင်အောင်ဟန်တားဖို့လည်းရည်ရွယ်ထားတာပါ။
I'm not getting the 1237 delegates and Donald J. Trump is not getting
ကိုယ်စားလှယ်မဲ1238မဲကိုကျွန်တော်မရတယ်လို့ Donald Trump လည်းရမှာမဟုတ်ပါဘူး။ Indiana ပြည်နယ်အနေနဲ့ဒါကိုပြည့်ပြည့်စုံစုံပြသနိုင်တဲ့ခွန်အားလည်းရှိပါတယ်။
သမ္မတလောင်းအဖြစ်ရှင်ပြိုင်သူတွေကြားရှည်ရန်ရောက်နေပေမဲ့ပြီးခဲ့တဲ့သတင်းပတ်ထက် Republican Party စီဝဲကျင်းပခဲ့တဲ့ California ပြည်နယ်ကဆန္ဒပြပွဲတွေပါဝင် Trump ကိုကန့်ကွက်ဆန့်ကျင်မှုတွေလည်းရှိနေသေးပါဒါပေမဲ့လည်း Indiana ပြည်နယ်မှာအနိုင်ရခဲ့မယ်ဆိုရင်တော့ Trump အနေနဲ့သမ္မတလောင်းဖြစ်ရွေးချယ်မဲ့ပါတီညီလာခံမှာလိုအပ်တဲ့ထောက်ခံမှုတွေရဖို့ပိုပြီးနှိစက်သွားပြီလို့လည်း Washington အခြေစိုက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Bipartisan Policy Center ကသုတေသီ John Fortier ကတုံ့တက်ပါတယ်
And so Donald Trump I think feels he has to win on that first ballot either outright with the 1237
ကိုယ်စားလှယ်မဲ့1238မဲ့စလုံးမဲ့ဖြစ်ဖြစ်အဲ့ဒီလောက်နှီးပါပဲဖြစ်ဖြစ်နောက်ထပ်နည်းနည်းပါးပါးထပ်စည်းယုံပြီးတော့ပဲဖြစ်ဖြစ်ပထမတကြော့မဲပေးတဲ့အချိန်မှာ Donald Trump အနိုင်ရဖို့လိုပါတယ်နောက်ထပ်နှစ်ခါသုံးခါလောက်ထပ်ပြီးမဲခွဲမယ်ဆိုရင်တော့သူ့အတွက်ပြဿနာရှိလာနိုင်ပါတယ်
ပြန်ပြက်ဒီမိုကရက်တစ်ပါတီကရှေ့တဲ့နေရာမှာရှိနေတဲ့ Hillary Clinton ဟာလည်းပြီးခဲ့တဲ့သတင်းပတ်တဲ့ပြည်내၅ခုမှာ၄ခုကိုအနိုင်ရခဲ့ပြီးတဲ့နောက် Indiana ပြည်နယ်မှာစီယုံရင်ဆင်ခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်း Clinton ကတော့နိုဝင်ဘာသမ္မတရွေးကောက်ပွဲမှာပြန်ပြက်ဖြစ်လာနိုင်သူတူဖြစ်တဲ့ Trump ကိုအာရုံစိုက်ပြစ်မှတ်ထားနေတာပါ
။ Mr. Trump accused me of playing the quote woman card.
အမျိုးသမီးအရေးကိုအသုံးချနေတယ်လို့ Mr. Trump ကကျွန်မကိုဆွဆွဲပါတယ်။အမျိုးသမီးတွေကျန်းမာရေးစောင့်ရှောက်မှုရရှိဖို့မိသားစုအတွက်လစာနဲ့ခွင့်ရရှိဖို့ဒန်းတူညီမျှလစာရရှိဖို့ကိစ္စတွေကအမျိုးသမီးတွေကိုအသုံးချနေတယ်လို့ပြောရင်တော့ကျွန်မကပါရမှာပါ
ဝင်ရောက်ကလင်တန်ဟာရှေ့ရနေမှာရှိနေတယ်ဆိုရင်လည်းအင်ဒီယားနာပြည်နယ်မှာတော့ပြန်ဖက်ဖြစ်သူဘာနီဆန်ဒါစ်နဲ့သူမတာကိုမတာဖြစ်နေတာပါဗာမွန်ပြည်နယ်ထက်လွတ်တော်မတ်ဆန်ဒါစ်ကတော့အကျိုးမဲပေးဝဲတွေမပြေမချင်းဆက်လက်ရှင်ပြိုင်သွားဖို့လည်းတနေ့ထံချထားပါတယ
် We believeThat we are in a very strong position.
ကျွန်တော်တို့နေရာဒီမှာအနိုင်ရနိုင်လောက်တဲ့အထိခိုင်မာတဲ့အနေအထားမှာရှိတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ညီလာခံကိုယ်စားလှယ်အများစုရှိတဲ့ကယ်လီဖိုးနီးယားပြည်နယ်မှာလည်းအနိုင်ရနိုင်လောက်တဲ့အခွင့်အလမ်းကောင်းတွေရှိနေပါသေးတယ်
။ဒါပေမဲ့လည်းဇူလိုင်လနောက်ပိုင်းပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာကျင်းပမယ့်ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံမှာသမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့လိုအပ်တဲ့ကိုယ်စားလှယ်မဲအရေးအတွက်မှာဝန်ကြီးအောင်ကလင်တန်ကတည်တည်တသာအသာစီးရနေတာကြောင့်တယ်လို့တော့မဆန်ဒါစ်အတွက်ကတော့ချိန်သိမ့်မြန်မြန်ဆဆမကြံတော့ဘူးလို့ဆိုရမှာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်လေးဦးပါရှင် VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်း9နာရီမှာ Asia Set 7ဂျိုရူကနေတရက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်ဒါရီမကတရက်ထုတ်လွှင့်ချိန်တဲ့တပြင်းကြီး VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်ဒီကနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါဒီကနေ့ရဲ့ထိတ်တန့်ရောက်တရင်အချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင
်စီးရီးယားနိုင်ငံတွင်နှလားကြာပြစ်ခတ်ရေးဆေးရေးသဘောတူညီချက်ကိုလက်တွေ့အထီးထီးရရောက်အောင်ထဲပေါ်စေခြင်းနဲ့လူစီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂထူးကူစလဲကဒီကနေ့ပြောပါရယ်ရုရှားနိုင်ငံခြားရေးဝန်ကြီးစာကေးလက်ဖရော့ဖ်နဲ့ဒီကနေ့မော်စကိုမြို့မှာစီးရီးယားရေးဆွေးနွေးပြီးတဲ့နောက်အဲ့ဒါလိုပြောခဲ့တာပါစီးရီးယားဆွေးရကိုလိုလားတဲ့တပ်ဖွဲ့တွေနဲ့သဘုံအဖွဲ့တွေအကြားအပြစ်ခတ်ရစရေးသဘောတူညီချက်ဟာပြီးခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းမှာစတင်အသက်ဝင်ခဲ့ပြီးအကြမ်းဖက်မှုတွေတိတိတသားကျဆင်းခဲ့ပြီးတဲ့နောက်မှာတစ်ဖက်နဲ့တစ်ဖက်ဒီသဘောတူညီချက်ကိုအချိန်ချင်းချိုးပေါက်တဲ့ဆိုတဲ့အပြန်အလှန်ဆွဆွဲချက်တွေနဲ့တိုက်ခိုက်မှုတွေတဖြည်းဖြည်းပြန်ဆားခဲ့တာပါရှင်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာ primary party တွင်သမ္မတလောင်းပနာမရွေးပွဲတွေဒီကနေ့ကျင်းပမှာဖြစ်ပြီးတော့ republican party သမ္မတလောင်းအဖြစ်ရွေးခံရဖို့ရှေ့ဆုံးကပြေးနေတဲ့ဘီလန်နာတထေးကြီး Donald Trump ကသူ့ရဲ့ပြိုင်ဘက်ဒီ Texas ပြည်နယ်အထက်လွှတ်တော် Matt Cruz နဲ့အကြိမ်နဲ့ရှင်ပြန်ရဖို့ရှိနေပါတယ်ဒီပနာမရွေးပွဲမှာ Mr. Trump အနိုင်ရရင်တော့လာမယ့်ဇူလိုင်လ Cleveland မှာကျင်းပမယ့် republican party ညီလာခံမတိုင်ခင်မှာသူဟာ republican party သမ္မတလောင်းအဖြစ်နဲ့ရွေးချယ်ခံရမယ့်အနေအထားကိုရောက်ရှိသွားနိုင်မှာဖြစ်ပါတယ်ရှင်မြန်မာနိုင်ငံကိုရောက်နေတဲ့ဒီဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိတာဟာဒီကနေ့မြန်မာနိုင်ငံသားရေးဝန်ကြီးဒေါ်ဆန်းစုကြည်နဲ့နေပြီးတော့မှတွေ့ဆုံပါတယ်။မြန်မာပြည်သူတွေနဲ့အတူဒီမိုကရေစီအစိုးရတစ်ကိုဂျပန်အစိုးရကရောပုဂ္ဂလိကလုပ်ငန်းတွေကပါကူညီထောက်ပံ့ပေးသွားမယ်လို့ဒီကနေ့တွေ့ဆုံမှုအပြီးပူးတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာကီရှိတာကပြောပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်ကလည်းမြန်မာနိုင်ငံအနေနဲ့ဂျပန်အစိုးရနဲ့မတူကွဲပြားမှုတွေရှိနေတောင်မှဆစ်ဆက်ညှိနှိုင်းပြီးတော့ဆက်ဆံသွားမှာဖြစ်တယ်လို့ပြောပါတယ်ရှင်။
တဲ့အချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရေမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ် VOA American အသံညပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလမီတာ190 kHz 1905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလာပ
ါ
This program has come to you from the Voice of America, Washington.